စစ်ကောင်စီရဲ့အရမစစ်သားစုဆောင်ခံမဲ့အခြေအနေကနေလွတ်မြောက်ရေးအကူအညီတွေပေးနေကြောင်းအန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရကစနေနေ့ကစတင်ကြေညာပြီး12နာရီအတွင်းဆက်သွယ်အကူအညီတောင်းခံလာသူပေါင်း 6,000 ကျော်ရှိနေကြောင်းအန်ယူဂျီဝန်ကြီးချုပ်ယုံပြောခွင့်ရဦးနေဖုံးလက်က VOE ကိုပြောပါရယ်
အလောင်းလုပ်တဲ့နေ့ကမနက်7:00နာရီကနေည7:00နာရီအထိကျွန်တော်ဒီ12:00နာရီပြင်ရောပဲဒါ Telegram တောင်းပေါင်း 6,000 ကျော်ကနေပြီးတော့ကျွန်တော်ရှိရဆက်တယ်ပြီးတော့ဒါမေးမြန်းလာပါတယ်အဲ့တော့မေးမြန်းတဲ့အထဲမှာတော့ဒါအမျိုးစုံပါတာပေါ့နော်တချို့တွေလည်းဒါကိုမိသားစုဝင်ကဒါခေါ်သွားတာခံလိုက်ရပြီပေါ့အဲ့တော့ကြောင့်မို့ဒါမိသားစုဝင်တွေကဆက်သွယ်ပြီးတော့ဘယ်လိုလုပ်ရင်ကောင်းမလဲအကြံဉာဏ်တောင်းတာတွေရှိတယ်အဲ့တချို့ဆိုရင်လည်းဒါမဲနိုင်တာပေါက်သွားပြီပေါ့ဒါပေမဲ့သူ့ကိုတော့လာမခေါ်သေးဘူးဘယ်လိုလုပ်ရင်ကောင်းမလဲဆိုတာမျိုးတွေတိုင်ပင်တာတွေရှိတယ်အဲ့တချို့တွေဆိုရင်လည်းပဲဒါလွတ်မြောက်နေပြီသွားကျင်တယ်ပေါ့နော်တချို့တွေဆိုရင်လည်းဒါ PDF တွေဝင်ကျင်တယ်စသဖြင့်ပေါ့နော်တချို့တွေဆိုရင်လည်းပဲဒီဒီကိစ္စမှာအကြမ်းဖက်ဆဲအုပ်စုဘက်ကနေပူပေါင်းကူညီနေတဲ့အုပ်ကြီးတွေကိုတိုင်ပင်နေဆိုတာမျိုးပေါ့နော်ဒါလေးမျိုးစုံတော့ကျွန်တော်တို့ဒီ 6,000 ကျော်ထဲမှာတွေ့ရပါတယ်ဗျ
စစ်မှုမထမ်းမနေရဥပဒေနဲ့ပထမတစ်ကြိမ်စစ်တင်တန်းကိုစစ်ကောင်စီကပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာ NUG ဆိုရဘက်ကပြည်သူ့ရဲရဝန်ဆောင်မှုဆိုတဲ့ Telegram Channel ဖွင့်ပြီးတော့ဝန်ဆောင်မှုစပေးနေကြောင်းမတ်လ30ရက်နေ့ကထုတ်ပြန်ကြေညာခဲ့တာပါဝန်ဆောင်မှုပေးရမှာစိန်ခေါ်မှုအခက်အခဲတွေရှိနေပေမဲ့တိုင်းနိုင်ငံလောက်နီလန်းဒီနဲ့အကူအညီတွေပေးဖို့ကြိုးစားနေကြောင်းဦးနေဖုံးလက်ကပြောပါတယ်စစ်တင်တန်းတွေပေးဖို့ပြင်နေပြီဆိုတဲ့သတင်းတွေကြောင့်လူတွေအစုလိုက်အပြုံလိုက်ထိုင်းနယ်ဇက်ကိုထပ်ပြီးရောက်လာနိုင်တဲ့အခြေအနေနဲ့ပတ်သက်လို့လည်း NUG နိုင်ငံသားရေးဝန်ကြီးဌာနကထိုင်းအစိုးရဘက်ကိုစာရေးသားပေးပို့ထားတယ်လို့ဆိုပါတယ်အလားတူတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လည်းတိုင်းပင်ဆွေးနွေးနေတယ်လို့ဦးနေဖုံးလက်ကပြောပါတယ်ဒီတော့အတွင်းရန်ကုန်မြို့ကလာမှာလူငယ်ဆက်တဦးကိုတောက်ကြနေမဲ့နောက်ပိုင်းကဖမ်းဆီးပြီးတော့စစ်သားအဖြစ်စုဆောင်းတယ်ဆိုတဲ့သတင်းတွေဟာမှန်ကန်မှုမရှိကြောင်းစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ